ပြစ်ဒဏ်ချခံရတဲ့သူတွေဟာအောက်ခွန်ဝန်ထမ်းတွေပတ်တယ်လို့နဂတလို့ခေါ်တဲ့နေဇက်ကုနိုယီကဝန်ထမ်းတွေလည်းပါပါတယ်။သူတို့ကိုဖမ်းဆီးခံရပြီးနှစ်လကျော်ကြာမှလာရှုထောင်မှာအခုလိုစီရင်ချက်အသီးသီးချမှတ်ခံရတာဖြစ်ပါတယ်။ဝန်ထမ်းတွေပြစ်ဒဏ်ချမှတ်ခံထားရတာနဲ့ပတ်သက်ပြီးနေဇက်ကုနိုယီနဲ့နှိဆက်သူတယောက်ကပြောပြရမှာ
ဒီလာရှုထောင်မှာကံနေရသည်အမှားရဲ့ဝန်ထမ်းတွေကောက်ခွန်ရဲ့နောက်ကျွန်တော်တို့ဒီနဂရဝန်ထမ်းတွေရဲ့ကိုအရေးယူပြီးပြေစာဆောင်းနိုင်စီရင်တာပေါ့အဲ့တော့နှစ်40ကျော်လောက်အဲ့လောက်ထိကြာတယ်အနည်းဆုံးကတော့3နှစ်လောက်ထိကြာတယ်ဇေယျယုံကတော့ကျွန်တော်ဒီမန္တလေးတိုင်းတရားသူကြီးချုပ်သာလိုင်းမှာအင်ကျက်ချတယ်နောက်ဒီ PL ကကျတော့ချမ်းမြောက်ဒီလာရှုကရဲမှုသူရဲမှုကြီးရင်ဖေးကတည်းကလှုပ်တော့
ဝန်ထမ်း20ကျော်ပြစ်ဒဏ်တွေချမှတ်ခံရတာဖြစ်ပြီးအဲ့ဒီအထက်မှာနေဇက်ကုန်တွေကဝန်ထမ်း9ယောက်လောက်နဲ့အကောက်ခွန်ဝန်ထမ်း16ယောက်ခန့်ပါတယ်လို့နေဇက်ကုန်တွေကပြောကြပါတယ်။တရ5မိုင်ကုန်တွေစုံကအကောက်ခွန်ဦးစီးမှုဦးမိုးကျော်ဆိုသူကတော့ထောင်နဲ့42နှစ်ကြာခံထားရတဲ့အပြင်နောက်ထပ်လည်းထပ်တိုးနိုင်ပြအကြောင်းရှိသေးတယ်လို့လည်းမင်းဖော်လို့တဲ့နေဇက်ကုန်တွေတယောက်ကပြောပြပါတယ်။ဒါအပြင်နေဇက်ကုန်တွေမှာတာဝန်ပေးထားတဲ့စစ်ဘက်ကမတမဆွမ်းဝန်ထမ်းတွေလည်းပြစ်ဒဏ်ချမှတ်တဲ့အထက်မှာပါတယ်လို့နေဇက်ကုန်တွေနဲ့နှိဆက်တဲ့ဦးမျက်မောင်ကပြောပါတယ်
ဘိုးကြီးတော့ပါတော့ဘိုးကြီးလာမြင်လို့ဘိုးကြီးတက်ဆွေလို့ဘိုးကြီးကြော်ထုံးနိုင်လို့ပါတယ်အားလုံး40နှစ်စီများစွာ40နှစ်အထက်ကျော်မှလေကွာကောင်ကျော်မိုးနဲ့အဲ့ဒီနဂတဆိုလို့ရှိရင်ဘိုးကြီးကြော်ထုံးနိုင်သူ40နှစ်နဲ့ဒါပေမဲ့သူကအမှုတိုးပါသူကသူကလက်တော့ညှင်းမှုတွေပဲအပေါ်ညှင်းမှုတော့ပါဘိုးကြီးပြူပါမဖြစ်ဘူးသူကလည်းနဂတသူ့မျိုးစုံစမို့သူ့ဘိုးကြီးလက်မို့ပါမဖြစ်ဘူးအောက်ကျဝန်ထမ်းတွေချတာအောက်ကျဝန်ထမ်းချ
ဒီကိစ္စနဲ့ပတ်သက်ပြီးအာရဗီကလာရှုအကျဉ်းဦးစီးဌာနနဲ့မြို့နယ်တရားရေးဌာနကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ဆက်သွယ်မရခဲ့ပါဘူးမကြသေးခင်ရပိုက်တွင်းကလည်းနေဇက်ကုံတွေကိုအရေးကြီးကုန်ပစ္စည်းပုံမှန် 8-1 တွင်းကုန်ထုတ်ကုန်ဥပဒေပုံမှန် 5-1-5-3 အရေးပေါ်ပုံမှန် 5 ဇာခွဲတို့နဲ့တရားစီရင်ပြီးထောင်ချလိုက်တာဖြစ်ပါတယ်အခုဝန်ထမ်းတွေကိုလည်းအဲ့ဒီပုံမှန်တွေအပအဝင်အခြားပုံမှန်တွေနဲ့လည်းထောင်ချတာဖြစ်နိုင်တယ်လို့မီးမဖော်လို့တဲ့နေဇက်ကုံတွေတယောက်ကပြောပါတယ်ကုံတွေနဲ့ဝန်ထမ်းတွေပူးပေါင်းပြီးလက်ပေးလိုက်ယူလုပ်တယ်ဆိုတဲ့အကြောင်းပြချက်နဲ့ဝန်ထမ်းတွေကိုပြီးခဲ့တဲ့မေလဇန်းပိုင်းကလေးကဖမ်းဆီးခဲ့တာဖြစ်ပါတယ်ဝန်ထမ်းတွေအနေနဲ့လက်ဆွာရမှာဘယ်လိုပတ်သက်မှုတွေရှိသလဲလို့တရားငမ်းမင်ကအမီမဖော်လို့တဲ့နေဇက်ကုံတွေတယောက်ကိုမေးကြည့်ရမှာတော့
ပစ္စည်းကိုတင်တာတားများတဲ့ခါကျတခြားစီဖြစ်နေတာလေဖြစ်တဲ့ခါကျဒီဟိုရေပွက်ဖြစ်တဲ့ခါကျဒီကဟိုလူကြီးလက်မှတ်နဲ့တို့ရလို့တခြားစီဖြစ်တဲ့ခါကျဟိုကရေပွက်နဲ့တို့ဒီကိုတိုင်တာလေအဲ့လိုတိုင်တဲ့ခါကျလူကြီးစီတင်နေဆင်းရဲနဲ့ပစ္စည်းနဲ့တို့တခြားစီဖြစ်နေတာလေကြည့်မစကားရွန်နန်ပစ္စည်း9000ပါမယ်ဟောတို့က4000လောက်ပဲတင်ပါလေ
နေဇက်ကကုံတွေတယောက်ပြောသွားတာပါတရားငမ်းမိုင်ကုံတွေစုံမှာပထမဆုံးအနေနဲ့အောက်ခွန်ဝန်ထမ်းတွေကိုစတင်ဖမ်းတိတာတွေလုပ်ပြီးအဲ့ဒီနောက်မှာနေဇက်ကုံတွေဝန်ထမ်းတွေပြီးရင်နေဇက်ကုံတွေကိုဆရာဖအဖွဲ့နဲ့ရဲဌာနတွေကဥဆောင်ပြီးဖမ်းဆီးခဲ့တာဖြစ်ပါတယ်နေဇက်ကုံတွေအချို့ကတော့အဖမ်းခံမှာစိုးရင်တာကြောင့်အခုချိန်ထိတရုတ်နိုင်ငံဘက်မှာတိမ်းရှောင်နေဆဲဖြစ်ပါတယ်အဲ့ဒီတိမ်းရှောင်နေတဲ့သူတွေကိုလည်းမနေ့ကအောက်တိုဘာ16ရက်နေ့မူဆယ်မြို့မှာဝရမ်းထုတ်တဲ့စာတွေကတ်ထားတယ်လို့မူဆယ်မြို့ကတယောက်ကပြောပါတယ်တရားငမ်းမိုင်နေဇက်ကုံတွေလမ်းကြောင်းဟာဆိုရင်2004ခုနှစ်နှစ်ကုန်ပိုင်းလောက်ကတည်းကပြဿနာတွေစတက်ခတ်ပြီးဝန်ထမ်းတွေကိုလည်းဖမ်းဆီးထောင်ချလိုက်အစာထုတ်ပြန်ခတ်လိုက်လက်ဆက်မှုတွေရှိလို့ဆိုပြီးတခါပြန်ဖမ်းလိုက်နဲ့အခုချိန်ထိဖြစ်နေတာကြောင့်နေဇက်ကုံတွေလုပ်ငန်းလဲအတော်လေးကျဆင်းနေတယ်လို့ကုံတွေကပြောပါတယ်။ဒါကြောင့်နှစ်နိုင်ငံရည်မှန်းထားတဲ့2006 2009နှစ်နိုင်ငံကုန်သွယ်မှုပမာဏ 1.5 ဘီလီယံဒေါ်လာပြည့်မီဖို့မဖြစ်နိုင်ဘူးလို့လည်းနေဇက်ကုံတွေကပြောဆိုနေကြောင်းပါခင်ဗျာ။